င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ20ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတီမင်းစမရှင်ဒီနေ့အစီအစဉ်မှာမွန်ပြည်နယ်ကြိုင်မြို့မှာလေချောင်းကဘုံကျဲလို့လူ20ကျော်တေဆုံးတဲ့တဲ့ရင်အပါအဝင်သတင်းတွေသတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့ရင်းဆုံးသတင်းတွေကိုပြောပြပါမယ်ရှင်။မွန်ပြည်နယ်ကြိုင်မျောမြို့နယ်ချောင်းနှခွဒေသငပူအင်းရွာကိုဇွန်လ19ရက်မနေ့ကစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတွေအပါအဝင်အယောက်20ကျော်ထိခိုက်သေဆုံးခဲ့တယ်လို့ကြားဖြူစစ်ကြောင်းတာဝန်ရှိသူက RFA ကိုပြောပါတယ်။တေဆုံးသူတွေထဲမှာကြားဖြူစစ်ကြောင်းကတပ်ဖွဲ့ဝင်3ဦးလည်းပါဝင်တယ်လို့ဆိုပါတယ်။စစ်ကောင်စီကိုထောက်ခံရေးသားတဲ့ Telegram Channel တွေမှာတော့ငပူအင်းရွာမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်မဲ့တဲ့တင်ရတာကြောင့်စစ်ကောင်စီကလေတပ်ကဘုံကျဲတိုက်ခိုက်ခဲ့ပြီးအယောက်20ကျော်ဒဏ်ရာရသွားတယ်လို့ရေးသားထားပါတယ်။တရက်ထဲမှာပဲငပူအင်းရွာအနီးမှာရှိတဲ့လွှားစင်ကုံရွာကိုလည်းစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်တာကြောင့်အရက်သားထိခိုက်သေဆုံးတာတွေရှိတယ်လို့လည်းကြားဖြူစစ်ကြောင်းတာဝန်ရှိသူကပြောပါတယ်။ချင်းပြည်အရေးနဲ့ချင်းလူမျိုးတွေရဲ့နိုင်ငံရေးကိစ္စတွေမှာအရခတက်တော် AA အနေနဲ့ဝင်ရောက်ဆွတ်ဖက်တာတွေကိုအ мян ဆုံးရပ်တန့်ဖို့ချင်းပြည်အစိုးရအဖွဲ့ကဇူလိုင်လ19ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ချင်းပြည်အစိုးရနဲ့စစ်ကောင်စီတိုက်ပွဲဖြစ်နေချိန်မှာ AA အနေနဲ့ချင်းပြည်နယ်နယ်နိမိတ်အတွင်းစစ်ရေးနိုင်ငံရေးအရာဝင်ရောက်ကျူးကျော်နေတာကြောင့်တိုင်းရင်းသားအချင်းချင်းကြားမှာမလိုလားအပ်တဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အတွက်စိတ်မကောင်းဖြစ်မိတယ်လို့လည်းဆိုပါတယ်။ချင်းပြည်အစိုးရအနေနဲ့ရခိုင်တိုင်းရင်းသားတွေရဲ့အမျိုးသားတော်လှန်ရေးကိုအစဉ်အမြဲအားပေးထောက်ခံနေသလို AA အနေနဲ့လည်းချင်းအမျိုးသားတွေကြိုးပမ်းနေတဲ့အမျိုးသားဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးကိုလေးစားအတိမတ်ပြုသင့်တယ်လို့လည်းဖော်ပြထားပါတယ်။တိုက်ပွဲတွေပြင်းထန်လို့မြို့ကိုစွန့်ခွာလာတဲ့လာရှိုးဒေသခံ1000ကျော်နမ်လန်မြို့မှာခိုလုံနေရပါတယ်။နမ်လန်မျိုးကဖုံးတော်ကြီးကြောင်းနဲ့ဆွေမျိုးတွေစီမှာနေထိုင်ကြရပြီးဇွန်လ19ရက်အထိလာရှိုးကနေရဲစွန့်ခွာထွက်ပြေးလာသူတွေဆက်ရှိနေပါတယ်။လာရှိုးမျိုးအဝင်ကိုကိုကန့်တက် MNDAA ကစက်ပိတ်ထားပြီးတော့မနေ့ကအထိမျိုးရင်းပစ်ခတ်မှုတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လာရှိုးမျိုးကစစ်ကောင်စီတပ်စခန်းတွေကိုဇွန်လ3ရက်နေ့ကစလို့ကိုကန့်တက်ဖွဲ့ MNDAA နဲ့ပူးပေါင်းအဖွဲ့တွေတိုက်ခိုက်နေပြီးမျိုးကန် 8,000 ဝန်းကျင်တဲ့က 5,000 ကျော်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတယ်လို့ 3,000 ခန့်မျိုးတွေမှာပိတ်မိနေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုမှာထိုင်းပန်တွေပါဝင်ပတ်သက်နေတယ်ဆိုတဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ရဲ့အစီရင်ခံစာကစွပ်စွဲချက်ကိုထိုင်းနိုင်ငံသားရေးဝန်ကြီး Marie Sinyan Phung ကအပြစ်ပြတ်သားသားညင်းဆိုလိုက်ပါတယ်။အောက်လွှတ်တော်အစည်းအဝေးအတွင်းမှာညင်းဆိုခဲ့တာလို့ထိုင်းသတင်းတပုတ်ကဖော်ပြပါတယ်။ကုလကိုယ်စားလှယ်ရဲ့အစီရင်ခံစာထဲမှာအမည်မဖော်လိုတဲ့ထိုင်းဘဏ်တွေကနေတဆင့်မြန်မာစစ်တပ်ကိုအမေရိကန်ဒေါ်လာတန်130နီးပါးတန်ဖိုးရှိတဲ့စစ်လက်နက်တွေဝယ်ယူနိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ပြောဆိုထားပါတယ်။ဘယ်ထိုင်းဘဏ်တွေအဖွဲ့အစည်းကမှမြန်မာနိုင်ငံကိုလက်နက်ရောင်းချမှုမှာပါဝင်ပတ်သက်ခြင်းမရှိသလိုထိုင်းအစိုးရအနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာစံနှုန်းတွေကိုတသမတ်ထဲလိုက်နာဆောင်ရွက်ဖို့ကတိကဝတ်ပြုထားတယ်လို့လည်းဝန်ကြီးမာရီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရရဲ့အလုပ်ခွဲဝေမှုစနစ်ကိုစန့်ကျင်ဆန္ဒပြပွဲတွေအရှိန်မြင့်လာခဲ့ပြီးနောက်ဇွန်လ19ရက်တောက်ကြနေမှာရဲတွေကဖြိုခွင်းမှုကြောင့်လူ3ဦးသေဆုံးခဲ့တယ်လို့ဒေတာရင်းမီဒီယာတွေကိုကိုးကားပြီး Reuters သတင်းကဖော်ပြပါဗျ။တချို့နေရာတွေမှာဆန္ဒပြသူတွေကိုရဲတွေကမျက်ရည်ကိုဘုံးတီနဲ့ပစ်ခတ်ခဲ့ကြောင်းနဲ့ဆက်သွယ်ရေးလည်းပြတ်တောက်နေပြီးရုံးမြင့်တန်းကြားသတင်းလိုင်းတွေပြတ်တောက်နေတယ်လို့လည်းဆိုပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းသေဆုံးသူ40ကျော်ရှိပြီးထောင်ထဲချီတန်ရာရခဲ့ကြောင်းဒါကမျိုးကအမေရိကန်တန်ယုံကပြောကြပါတယ်။ဘင်္ဂလားဒေ့ရှ်မှာအစိုးရရဲ့အလုပ်ကင်ခွဲရန်ချတဲ့စနစ်အရ1982ခုနှစ်ပါကစ္စတန်မှာလွတ်လပ်ရေးတိုက်ပွဲဝင်ခဲ့တဲ့မိသားစုတွေအတွက်အလုပ်ကင်စုစုပေါင်းရဲ့30ရာခိုင်နှုန်းကိုခွဲရန်ချမှုအပါအဝင်အစိုးရအလုပ်ကင်တွေကိုခွဲရန်ချတဲ့စနစ်ကိုဖျက်သိမ်းဖို့ចောင်းသားတွေကဆန္ဒပြနေကြတာပါရှင်။သတင်းဆောင်မတစ်ပုတ်ကိုထုတ်လွှင့်ပါမယ်။ဇွန်လ19ရက်နေ့မှာကြာရောက်တဲ့89နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကစူပောင်းကျင်းပခဲ့ကြပါတယ်။ဒီအကြောင်းကိုကိုရဲစီသူကပြောပြပါမယ်ရှင်
။လွန်ခဲ့တဲ့1948ခုနှစ်ဇွန်လ19ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်9ဦးတို့ဟာ နေချက်တို့ကိုတော်လန်တဲ့ကာလအတွင်းလူတစုရဲ့လှုပ်ကြံမှုကြောင့်ကြာဆုံးခဲ့ရပါတယ်။သူတို့ကိုဂုံပြုတ်တဲ့အနေနဲ့ဇူလိုင်လ19ရက်နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာအခုဆိုရင်89ကြိမ်မြောက်ရှိပြီဖြစ်ပါတယ်။လက်ရှိစစ်ကောင်စီလက်ထက်မှာလည်းစစ်အာဏာရှင်စနစ်ပပျောက်ရေးအတွက်တော်လန်ရေးလှုပ်နေရင်းကနေဒီမိုကရေစီရေးလှုပ်ရှားသူတွေကတိုင်းနိုင်ငံမဲဆောက်မြို့မှာဦးဆောင်ကျင်းပကြတာဖြစ်ပါတယ်။ဗိုလ်ချုပ်ဆန်းဦးဆောင်ပြီးနယ်ချက်ကိုတော်လန်ခဲ့လို့လွတ်လပ်ရေးရခဲ့ပြီးမဲ့လဲဆက်အာဏာရှင်တွေကတိုင်းပြည်အာဏာကိုချဲလဲချုပ်ကင်နေကြတာမို့နိုင်ငံတိဆောက်ရေးမှာလမ်းကြောင်းမှန်ပေါ်မရောက်သေးဘူးလို့ဒီကနေ့အခမ်းအနားကိုတက်ရောက်လာသူတွေကဆိုကြပါတယ်။ဒီနေ့အခမ်းအနားစီစဉ်တဲ့မှာဗိုလ်ချုပ်ဆန်းနဲ့တကွာအာဇာနည်ကိုဦးတို့ကိုအလေးပြုခဲ့ကြသလိုလက်ရှိဆက်အာဏာရှင်တွေကိုတော်လန်တိုက်ပွဲဝင်ရင်ကြာဆုံးခဲ့ရသူတွေကိုပါကုန်ပြူပေးခဲ့ကြပါလေ။အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတာကိုသင်ခန်းစာယူပြီးအာဏာရှင်စနစ်အမြင့်ပြတ်ဖို့လိုအပ်နေပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တဦးဖြစ်တဲ့ဒေါက်တာစိုးဝင်းဦးကပြောပါလေ။
ကျွန်တော်တို့ကနောင်နာခက်မှာအဲ့လိုအာဇာနည်ရင်ထပ်မထွက်စေချင်တော့အဲ့ဒါ။နိုင်ငံရေးကြီးနဲ့ဖြည့်ရှင်းရမယ့်ကိစ္စတွေနော်။လူကြီးလူကောင်းဆက်ဆံနိုင်ငံရေးကြီးနဲ့ဖြည့်ရှင်းမယ်နဲ့လည်းနဲ့အားကိုးပြီးဖြည့်ရှင်းကျင်တဲ့အချင်းစရိုက်ကနေခုနပြောတဲ့ဒီဘူဂျောဆန်နဲ့ပတ်သက်တဲ့ဘူဂျောဆန်တို့နဲ့ပတ်သက်တဲ့ပေါ့နော်ကျွန်တော်ဒီ19ကြိုရဲ့အာဇာနည်ကပေါ်လာခဲ့တာ ਉਹ ဆိုတော့နောက်နောက်မှာလည်းအဲ့လိုလက်နဲ့ကင်ထားတဲ့လူအုပ်စုကသို့မဟုတ်လူတစုကနေပြီးတော့ပြဿနာတွေလက်နဲ့အကူနဲ့ရှင်းနေခြင်းသမျှဒီလိုကိစ္စတွေဆက်ရှိနေမှာပဲအဲ့ဒါတွေမရှိစေချင်တော့ဘူ
းလက်ရှိဆက်အာဏာရှင်လက်ထက်မှာဆိုရင်အာဇာနည်နဲ့အခမ်းအနားတွေကိုပြည်တွင်းမှာလွတ်လပ်လပ်ကျင်းပခွင့်မရဖြစ်နေပါတယ်အာဇာနည်နဲ့ဘလို့ဖြစ်ပေါ်လာတယ်ဘလို့လူမျိုးတွေကအာဇာနည်သူရဲကောင်းတွေအဖြစ်တတ်မှတ်တယ်ဆိုတာမျိုးဆက်တဲ့လူငယ်တွေကိုလွတ်လွတ်လပ်လပ်နဲ့အသိပညာပေးဟောပြောခွင့်တွေလည်းမရကြပါဘူး။ဒါကြောင့်ပြည်တွင်းကနေရာဒေသအသီးသီးတို့မှာတော်လန်ရေးအင်အားစုတွေကအာဇာနည်နေ့အကြောင်းဟောပြောပွဲတွေဆန္ဒပြပွဲတွေလူမြင်ကွင်းတွေမှာစာတမ်းချိတ်ဆွဲထားတာတွေကိုလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးတင်းကျပ်ထားတဲ့ကြားကပုံစံအမျိုးမျိုးနဲ့လှုပ်ရှားကျင်းပခဲ့ကြရပါတယ်။အာဇာနည်နေ့ကိုမျိုးဆက်တဲ့လူငယ်တွေလက်ထက်မှာပျောက်ပြက်မသွားစေချင်တာမို့နှစ်စဉ်ကျင်းပဖို့လိုအပ်တယ်လို့88မျိုးဆက်ဘကတာကျောင်းသားကုညင်ကြီးကပြောပါတယ်
။ကစ်ဆက်ဆက်တိုက်ပွဲဆန်းစင်မှာအသက်ပေးလူခဲ့တဲ့ပေးဆက်ခဲ့တဲ့အာဇာနည်အားလုံးကိုကျွန်တော်တို့ကဂုဏ်ပြုတဲ့အနေနဲ့ကျွန်တော်တို့ကအာဇာနည်ကကိုဦးမကဆိုတဲ့နှလုံးဟိုအသိကိုလည်းကျွန်တော်နှလုံးသွင်းဖို့လိုတယ်ပေါ့နော်။ဒါကြောင့်မလို့ဒီအာဇာနည်ခေါင်းဆောင်ကြီးကိုဦးနဲ့အတူတူအာဇာနည်အလုံးကိုကျွန်တော်တို့အလေးနက်ထားပြီးမမေ့မလျော့ဒါနှစ်ဆင်တဲ့တိုင်းဒါဂုံပြူတဲ့ပွဲပေါ့နော်ဒါအရေးကြီးတယ်လို့ကျွန်တော်အဲ့လိုယူဆပါတယ
်ဒီကနေ့ခန်းသားကိုဘိုးကြောင့်ဆန်ရုပ်ပုံပါတဲ့ငွေစက်ကူတွေကိုလည်းအမတ်တရအနေနဲ့ပြသထားသလိုမဲဆောင်မြို့ရောက်မြန်မာနိုင်ငံရေးလှုပ်ရှားသူ90ကျော်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ဆက်လက်ပြီးအပတ်စဉ်ထုတ်လွှင့်နေတဲ့ပြပသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်မှာကုန်စည်နှုန်းတက်လာတာကိုထိန်းဖို့စီးပွားရေးလုပ်ငန်းရှင်တွေကိုဖမ်းဆီးအရေးယူတဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာအခြေအနေကိုပိုဆိုးစေကြောင်းနဲ့မြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်တွေကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ရှင်
ခုပထမဆုံးနိုင်ငံစီးပွားရေးကြဆင်းပြီးငွေကြေးဖောင်းပွားမှုနဲ့အရင်းအနှီးတွေစီးထွက်မှုတွေရင်ဆိုင်နေရတဲ့စစ်ကောင်စီဟာလက်လီအယောင်းဆိုင်လုပ်ငန်းတွေကနေအိမ်ချမ်းမြေနဲ့ဘဏ်လုပ်ငန်းတွေထိလုပ်ငန်းရှင်တွေကိုဖမ်းဆီးအရေးယူနေတာကြောင့်စီးပွားရေးအခြေအနေကိုပိုပြီးဆိုးစေတဲ့အကြောင်းဖော်ပြထားတဲ့ Nikkei Asia သတင်းဌာနကအဆောင်ပါကိုတင်ပြပါမယ်။စစ်ကောင်စီဟာပြီးခဲ့တဲ့လကသူတို့ထုတ်ပြန်ထားတဲ့စံစည်းနှုန်းသတ်မှတ်ချက်တွေမလိုက်နာဘူးဆိုတဲ့အကြောင်းပြချက်နဲ့လက်လီအယောင်းဆိုင်လုပ်ငန်းအယွန်ကုမ္ပဏီအမှုဆောင်အရာရှိဂျပန်နိုင်ငံသားဟီရိုရှိကာဆုမတ်ဆုနဲ့စီတီမတ်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဦးဖြိုးမင်းကျော်တို့ကိုဖမ်းဆီးထိန်သိမ်းထားပါတယ်။စစ်ကောင်စီကနေစံစည်းနှုန်းသတ်မှတ်ချက်တွေထုတ်ပြန်ခဲ့တဲ့နောက်စီတီမတ်နဲ့အေရွန်တို့ရဲ့အယောင်းဆိုင်တွေမှာစံအယောင်းရပ်ထားခဲ့ပေမဲ့အခုလိုဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။စစ်ကောင်စီကတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ကြိုးစားနေတာလက်လီအယောင်းဆိုင်လုပ်ငန်းတွေတွင်မကပဲဘဏ်လုပ်ငန်းတွေအိမ်ချမ်းမြေဝန်ဆောင်မှုလုပ်ငန်းတွေလည်းပါဝင်ပါတယ်။ဒီလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံကလူချမ်းသာတွေသူတို့ရဲ့ပိုင်ဆိုင်မှုတွေကိုပြည်ပကိုရွှေ့ပြောင်းနေတဲ့နေရာမှာအဓိကပါဝင်နေတယ်လို့စစ်ကောင်စီကယုံကြည်နေတာဖြစ်ပါတယ်လို့ Nikkei Asia ကဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးကျဆင်းပြီးလူလက်တန်းစားလူဦးရေကျဆင်းလာတဲ့အမျှလူသုံးကုန်ပစ္စည်းတွေဈေးတက်လာတဲ့အတွက်အကြောင်းဆိုင်တွေဟာငွေကြေးချမ်းသာတဲ့လူရန်စားကိုပဲပြတ်မှတ်ထားပြီးကြောင်းချနေရတာပါဒီလိုအခြေအနေမှာစစ်က ကောင်စီရဲ့ဖမ်းဆီးရေးယူမှုတွေကစီးပွားရေးအခြေအနေကိုပိုဆိုးစေပါတယ်လို့ဆောင်ဘာကတုံ့သက်ထားတဲ့ကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးဇူလိုင်လ18ရက်ကထိုင်း The Nation သတင်းစာမှာဖော်ပြခဲ့တဲ့မြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေမှာထိုင်းဆိုရကအားပေးကူညီခဲ့တာမရှိတဲ့ကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုခဲ့တဲ့သတင်းကိုတင်ပြပါမယ်။ပြီးခဲ့တဲ့လကမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Mr. Tom Andrew ရဲ့အစဉ်ခံစာထွက်ပေါ်လာခဲ့တဲ့နောက်ထိုင်းလွှတ်တော်ဟာအတိုက်ခံ Move Forward Party လွှတ်တော်အမတ် Ransimman Rome ဦးဆောင်တဲ့လွှတ်တော်စုံစမ်းစစ်ဆေးကော်မတီကနေစုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်တဲ့ကုမ္ပဏီအချို့ပါဝင်ကုမ္ပဏီ250ကျော်လောက်ဟာမြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေမှာပါဝင်ပတ်သက်နေပြီးပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံကစစ်ရေးပြိပခါတွေအခြေအနေပိုဆိုးလာအောင်လုပ်နေတဲ့အကြောင်းအဲ့ဒီလွှတ်တော်စုံစမ်းစစ်ဆေးကော်မတီကနေပြောဆိုထားပြီးတော့ထိုင်းဆိုရဟာဒီလောက်ရက်တွေကိုတားဆီးအရေးယူဖို့ဘာမှမလုပ်ခဲ့ဘူးလို့လည်းဆွဆွဲထားတဲ့အကြောင်း The Nation သတင်းမှာဖော်ပြပါတယ်ဒီဆွဆွဲချက်နဲ့ပတ်သက်ပြီးထိုင်းဆိုရဟာအခြားနိုင်ငံမှာတေကျေပျက်စီးမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရည်တွေကိုအားပေးကူညီတဲ့ဘူဝါဒမျိုးချမှတ်ထားတာမရှိတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးမာရစ်ဆန်ညန်ဖုန်ကပြီးခဲ့တဲ့ကြာသပတင်းတွေကကြေညာချက်ထုတ်ပြန်ပြီးညှင်းဆိုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လာရင်လူသားချင်းစာနာမှုအမြင်နဲ့လဲရှုမြင်သုံးသပ်နေရပြီးမြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ရင်စစ်ရေးပြိပခါတွေကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေထိခိုက်မဲ့အလားအလာကိုလည်းစဉ်းစားနေပါတယ်လို့ The Nation သတင်းမှာပြောထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
အခုတစ်ခါမှာတော့မွန်တိုင်းရင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်မငယ်တော့ပရိသတ်ညဘေကလန်စာတော်တွေကွန်လိုင်းဩကေကလေးပွိုင်းကတဆိုင်ကျော်ဆိုင်ကရပါပကိုင်းကြီးကိုရဟန္တာမွေဖြစ်နေမိတာလားအခြေကြောင့်ထလာရမဆိုင်အာဖေဖဆာမောဆော့ဆော့ထာနိုအိုမစ်ဆိုက်ထောကီတလီယန်တော့ဖောကကလာကရနူကပရောင်ခလိုက်လိုင်းညလီယန်ထောင်းတော့တော့ကွန်ထောင်းပရင်းလင်ဝမ်ချက်ပရောတော့တတိန်ပြိုပြမောင်းပရိုင်နောပေါ်ဘာကနတော့ကွန်ဒါလွိပရင်းကလေးမောချက်ထောတန်တဘာအာကနိုမဒိုထောင်းချက်မရောကောကရနူကပရောင်ခလိုက်လိုင်းညလီယန်ထောင်းတော့ကွန်ထောင်းပရင်းလင်ဝမ်တော့တတိန်ပြိုပြမောင်းချက်ချက်နုံလိုင်းကောဟကွန်ချန်လွိကွန်ထောင်းပရင်းလင်ဝမ်အလုံးကွန်ဘင်ဒိုင်PPMM တော့ကဲလာတော့ကွန်ဂျုံစမတူကိုစောင်းကမကဲနုကထောင်းစမရောကကွန်ထောင်းကလွန်ကရာချုတ်တလာပရောင်ဝချွေနာလပိုက်ထောင်းလိုက်အူကတယာဝတိတေတော့ပရောင်နုကတော့ချန်အေဂျောကပရောင်ခလိုက်လင်းနေတောစကထောင်းကံကြကြအူကကြဆင်အောင်တော့ကလေးနေတောညလီယန်ထောင်းပရောင်ခလိုက်ခွန်ကနကွန်လနိုကီတမ်ကရာဒိုထောင်းစမရောကကွန်ထောင်းပရင်းနေကွာမနေပရမ်နေကရာတော့နုံမောင်လမွေငွေပေါင်ကလွန်တလာတော့ဟတ်နုတိုင်ဖောက်ပကောမခွန်ရမနေကွန်အခုန်တဲ့ကိတိုင်ရှိဆိုင်ကွန်ထောင်းခေမူကန်စမောဘိုင်းတက်ပြူပြန်မကရာပြန်ခပါချွန်တဲ့ဒူထောင်းတမမနေနေကလေးကိတမ်ကိတလကံဒါဝခရိုက်ဆိုင်ဒီဘေကလန်မအဖေဖဲဆာမမွေတော်ညကမလာအောင်ညတဲ့ဖော်မနန်စွန်ဟော့တာလွေတော့ပြန်ရင်ဘန်ခေကောမဆိုင်နဲ့လွေပြန်နာလေတန်သဘာအာကနောညတဲ့လောဖော်မနန်နုသေဆာဘိကရန်ကောကွာမဲချက်ကြောတော့ကောနဂတိကြောင့်ထောက်ပန်းနုဘလူဒွန်ကန်လင်းစအန်ကန်ဟကုန်နနေတကန်ကလင်းจัดရံပန်းမကန်လေညလငယ်တော့တေကခွင်ဟမပရင်ရံပန်းမဆိုင်လေဟေကန်ငောကိတန်ကရာတောကလင်းဇူလိုင်းစမတငောဟပောက်ကမကဲစွက်ညတဲလောဖောမနန်တောကောနဂတိကြောင့်ထောက်ပန်းဟကမွန်းမဟောမကဲစွန်ဘာကော့ဆောင်လခကေကောမထောက်ပန်းဟနိုင်ဖဲရဇတ်ပဝိုင်းဒိုင်ဘာခွိုင်းဒေကမ်လေဟတ်နုမွင်းကေပရိုင်တဇူလေချမ်ဘောင်တောပရင်ထောက်ပန်းမဆိုင်လေဟေကောကလိုင်ကောညပရဟောတတိန်တောလောနုကခွမ်သမ်ဆာမတလာကဲလကမ်ရဲတောဘလွန်ညပိုင်တဲမနာနုသေဆာဘိကရိုင်တောညငေကောရင်ပန်းစမပမနိမန်ကောမေပတောင်ကောစဟောစမုတ်မေချိဟရိုင်တောကောဆောင်ဖနာကောနုပမုတ်ပန်းတောပရပလောင်နောအတိုင်မေချိကြောင်းလကောအတိုင်ဟပွိုင်ကောပရင်ရင်ပန်းဟေမနန်ကလေဟကုန်ရင်ပန်းဖောမနန်တောကဲလကမ်ရောအကြည့်ကြောင့်လာလို့ဆိုင်အာဖေဖဲဆာမောဆော့ဆောထာနောတောတောချမနောရာတန်ကုံဖမလောနော
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်